ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းနေမှာ6နှစ်ကျော်ကြာနေထိုင်နေရတဲ့မွတ်စလင်တွေနေရရင်းတွေကိုပြန်လည်အခြေချနိုင်ရေးမရေမရာဖြစ်နေပြီးတော့အခြေဆိုင်နေရပြီးလက်ရှိနေထိုင်နေရတဲ့စခန်းတွေမှာတော့အလုတ်လောက်ကင်ခွင်းကလည်းမရှိလို့စားဝတ်နေရေးမပြေလည်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။အစားအသောက်ရဖို့ကတော့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့မှုကိုအားထားနေကြရပြီးတော့အနာဂတ်အတွက်မျှော်လင့်ချက်မဲ့နေတဲ့အနေအထားကိုတွေ့မြင်ခဲ့ရပါတယ်လို့စစ်တွေမျိုးကတက်ကြွပြင်ဒုက္ခသည်စခန်းကိုကိုယ်တိုင်ရောက်ရှိနေတဲ့ VOA Wine တော်သားကိုကျော်ကျော်သိန်းကပြောပါတယ်။စခန်းတွင်းကအခြေအနေတွေမူလနေရာတွေမှာပြန်လည်အခြေချနိုင်ရေးအလားအလာတွေကိုမတ်တိန်ကြီးထိုက်ကဆက်သွယ်မေးမြန်းလာမှာတော့ကိုကျော်ကျော်သိန်းကအခုလိုစပြီးပြောပြပါတယ်။
ဟုတ်ကဲ့ပါလွန်ခဲ့တဲ့မိနစ်ပိုင်းတည်းကပဲကျွန်တော်တက်ကြပြင်ဒုက္ခတဲ့စကန် IDP ပေါ့လေဟုတ်ကဲ့ကပီယာပြည်ရဲ့စကန်ကနေကျွန်တော်တင်ရောက်လာတာပါအဲဒီစကန်မှာမိသားစု1000လူကြီး6000လေးနေထိုင်နေပါတယ်အဲဒီလူတွေဟာကျွန်တော်တို့2012ခုနှစ်စကန်ကြီးနယ်စစ်တေတို့မှာဒီရေးကင်းလို့ဆိုကြပါစို့လေရုံးစက်ကအခြေအနေတွေဖြစ်တဲ့အချိန်မှာအိုးရင်မိလောင်ပြီးတော့ဆုံသွားသူတွေကိုဆိုရခွဲတောင်းစီစဉ်နေအဲ့ဒီမှာစကန်ပြည်ပြီးတော့ထည့်ပေးထားတာပါ။ဒါကလူတွေအများစုဒုက္ခနဲ့ပုံကဒီတစ်ခိုင်းစစ်တေမျိုးပေါ်ကနာစီရက်ွက်ကနေဖြစ်တယ်လို့အဲ့ဒီစကန်မှာကျွန်တော်တို့ကိုမင်းမြတ်ခွင့်ပေးခဲ့တဲ့စကန်ကော်မတီရဲ့ပေါင်းတော်ကပြောပါလေကျွန်တော်တို့
ခုဒီတက်ကယ်ပြင်မှာဒုက္ခသည်တွေဘလို့များနေထိုင်နေကြရပါသလဲ။ဘာတွေမြင်ရပါသလဲ။အဆင်ပြေကြပါသလား။
အကစီမျိုးနေထိုင်စားသောက်နေကြတဲ့သဘောမျိုးသူတို့ပြောကြပါတယ်သူတို့အလုတ်ကင်လုတ်ကင်ကိုလည်းမရှိဘူးလာသွားလို့လာလို့လွတ်လပ်လပ်သွားလို့လာလို့လည်းမရဘူးဝင်းဝင်းမရှိဘူးသူတို့ကိုအတိအကျထောက်ပံ့နေရိက္ခာထောက်ပံ့နေတာပေါ့လေစားစားထောက်ပံ့နေတာတော့ကမ္ဘာစနေကအဖွဲ့ WFP ကတလားတကင်ထောက်ပံ့နေလို့ကျွန်တော်ပြဿနာမြန်မာပြည်ရခဲ့တဲ့အဲဒီဥဝင်ဆုံးပြည်တဲ့ပြည်နေရတဲ့မျိုးပြည်ကြီးတယောက်ကပြောပါတယ်ဆိုတော့အဲ WFP ကထောက်ပံ့နေနေရမှာလည်းပဲတလားကိုတစ်ချိန်မှာသူကလူကြီးဒီဒါစီဒီမှာလူကြီးတိုးလာတယ်မြဒုံလောက်မှုမရှိဘူးလို့မလုံလောက်ဘူးလို့ပြောပါတယ်ဥပမာမြေကြီးကြီးကပြောရဆိုရင်အေးတဲ့ရိက္ခာက15ရက်စာပဲလောက်တယ်နောက်15ရက်စာမရဘူးနောက်15ရက်စာကိုသူတို့ကခြေငါပြီးတော့စားရတယ်နောက်တစ်လရိက္ခာရတဲ့အချိန်မှာအဲ့ဒီ15ရက်စာခြေငါထားတာကိုပြန်ဆက်နောက်15ရက်စာအဲ့လိုနဲ့တံမြန်လဲပြီးတော့ဟိုသူတို့တွားနေကြပါတယ်ခင်ဗ
ျဒီစားဖို့တောက်ဖို့တောင်အနိုင်နိုင်ဆိုတော့ကလေးတွေပညာသင်ကြားရိက္ခာရောသူတို့လုံနိုင်ပါသလားစခန်းထဲမှာကျောင်းနေပါတယ်ရှိပါသလား
စခန်းထဲမှာကျွန်တော်တို့လက်ရှိကြတဲ့နေရာဒီမှာတော့ကျောင်းတော့မတွေ့ခဲ့ပါဘူးဒါပေမဲ့သူတို့ကိုအစိုးရကနေပြီးတော့ဟလာပညာသင်ကြားပြေကိစ္စနောက်ကျန်းမာရေးဆောင်ဆောင်မှုကိစ္စအစိုးရကထောက်ပံ့တယ်လို့တော့စခန်းကော်မတီကောင်းဆောင်ကပြောပါတယ
်သူတို့ကဒီစခန်းထဲမှာနေရတာလဲ6နှစ်ကျော်လောက်ရှိလာပါပြီဆိုတော့ဒီစခန်းထဲကနေသူတို့ဘာတွေများမျှော်လင့်နေကြပါသလဲ
ဟုတ်ကဲ့ခုနပြောသလိုပဲဒီစခန်းထဲကလူအလုံးကြီးပါပေါ့လေဒီလူတွေကစစ်တေမျိုးပေါ်မှာနှစ်ပေါင်းများစွာနေလာကြတယ်စစ်တေမျိုးပေါ်မှာပဲမွေးဖွားကြသူတွေဖြစ်တယ်သူတို့မိဘပိုးပွားတွေကလည်းစစ်တေမျိုးမှာနေလာတယ်ကျွန်တော်တို့ဒုံကောက်ချူးလို့ခေါ်တဲ့တပ်ပုံတွေဟိုတုန်းကထုတ်ပြရပြီးတော့မကူတင်မျိုးစားကန်ဆောင်ကြသူတွေရှိတယ်ဆိုတော့တနည်းအားဖြင့်ပြောရရင်သူတို့ကတော့သူတို့ကနိုင်ငံသားပဲလို့ပြောကြပါတယ်ဒါကြောင့်မို့လို့သူတို့ကဒီစခန်းမှာလက်ရှိကျောင်းနေကြောသူတို့မှာအနာဂတ်လည်းမရှိဘူးဘာမှလည်းလုပ်ကင်စတော့လို့မရဘူးဘာမှလည်းမျှော်လင့်ချက်မရှိတဲ့အခြေအနေမျိုးမှာသူတို့အဓိကဒေါ်လာချက်၃ချက်သူတို့ကျွန်တော်ကိုပြောပါတယ်ဒီကကတော့သူတို့ငိုနေရတယ်မှာသူတို့ပြန်နေကြပါတယ်တဲ့ဒီကကတော့သူတို့လွတ်လွတ်လပ်လပ်ဟလာတွားလိုင်းတွားလာလုတ်ကန်ခွင့်သူများတွေလူပဲပေါ့နော်သူများတွေနဲ့တန်းသူလွတ်လွတ်လပ်လပ်တွားလာလုတ်ကန်နေတိုင်းခွင့်ရကြပါတယ်တဲ့တကယ့်ချက်ကတော့သူတို့ကသူတို့နိုင်ငံသားထောက်ထားပြီးသူပြန်ရကြပါတယ်တဲ့ဘာလို့လဲဆိုသူထောက်ထားပြီးဆိုသူတို့မိဘနဲ့ပြန်မှာပါသွားကြတဲ့အတွက်ဆိုတော့အဓိကသူတို့ရဲ့မျှော်လင့်ချက်ဥလားတူချက်ကျွန်တော်ကအဒီလိုမျိုးသူတို့ပြောကြပါတယ်ခင်ဗျာ
ကိုကျော်တဲ့အဲ့တော့သူတို့ကမူရင်းနေရာတွေပြောင်းနေတယ်ဆိုတော့သူတို့ရဲ့မူရင်းနေရာတွေကရောအရင်သူတို့ထွက်ပြေးသွားတဲ့အတိုင်းရှိသေးရဲ့လား
ကျွန်တော်မေးတော့ကအဲ့ဒီနေရာတွေမှာနေရာတွေတော့ရှိပါတယ်ဒါပေမဲ့အဲ့ဒီနေရာတွေမှာကျွန်တော်တို့ကျူးကျော်လို့ပြောလို့ရတဲ့တခြားပုဂ္ဂိုလ်တွေခြားလူတွေကဝင်ရောက်ပြီးတော့နေထိုင်နေကြတယ်ရှိတယ်လို့ကျွန်တော်မေးမြန်းကြည့်တော့သိရပါတယ်တတ်မှတ်မှတ်တော့ဘယ်သူမှသိလိုက်တာလည်းမဟုတ်ဘူးကြည့်လိုက်တာလည်းမဟုတ်ဘူးတိုးတော့လွတ်နေတဲ့အတွက်ဝင်နေကြတယ်ဆိုတော့အနေထားမျိုးလက္ခဏာမျိုးကျွန်တော်သိရပါတယ်ခင်ဗျာ
ကိုကျော်သိန်းနောက်တစ်ခုကသူတို့စခန်းထဲကနေပြီးတော့ပြန်လဲပြန်ပြီးတော့ပေါ့เนาะအပြင်ထွက်ပြီးတော့ဟိုအရင်လိုပြန်နေနိုင်ဖို့အခြေအနေမျိုးရောရှိပါသလားသူတို့ဘယ်ချိန်မှာစခန်းဖြတ်နိုင်မဲဆိုတော့ဟိုတိတိကျကျပေါ့เนาะအနာပိုင်ကြီးဘက်က
ဟောဒီစခန်းနေရာကဦးနာတို့တို့ပဲ6နှစ်ကျော်လာပြီဖြစ်ပါတယ်တကယ်တော့ဒီစခန်းတွေကိုပိတ်ပစ်ဖို့ဆိုပြီးတော့ဒီကိုပြန်ညာရဲ့ကော်မရှင်ရဲ့အကြံပြုချက်ကမှလည်းကျန်ပြခဲ့တဲ့စကမ်းတွေပါပါရဲ့ဟိုဒီတက်ကြတဲ့စကမ်းပါပါတော့ကျွန်တော်တို့ကတော့ကြည့်ကြကြမပြောနိုင်ပါဘူးညှော်လင့်ချက်ဘူးကိုယ်တိုင်မှရှိသေးလားဆိုတော့ဟိုကျွန်တော်နဲ့ပြည့်စုံမြင်ရခဲ့တဲ့လူတွေထဲမှာ ကောင်းရမ်းပြီးတော့အဲ့လိုမျောလင်းချက်သူတို့ကိုယ်တိုင်နေနေတယ်ဆိုတဲ့အနေအထားမျိုးသူတို့ပြောကြတာကျွန်တော်ယူဆမိပါတယ်ပြောရရင်တော့သူတို့ရဲ့မူလနေရာလေးစီဒီကိုပြန်ပြီးတော့သွားနိုင်ဖို့နေထိုင်လုပ်ကန်စားတော့နိုင်ဖို့အလားအလာကတော့လောလောဆယ်နီးနီးကပ်ကပ်ကာလာတစ်ခုမှာဖြစ်နိုင်ကြီးအတော်လေးနည်းတယ်လို့ပဲပြောရမှာပါတနည်းကြီး